ပြင်သစ်မဲဆန္ဒရှင်တွေကအလဲအလဝါဒီအီမနွယ်မက်ခရွန်ကိုသမ္မတအဖြစ်ရွေးကောက်တင်မြှောက်လိုက်ကြပြီး EU နဲ့ပူးပေါင်းရေးနဲ့ရွှေ့ပြောင်းနေထိုင်သူတွေအရေးကိုစန့်ကျင်သူပြန်ဘက်မရင်းလက်ဖန်ကိုလက်မခံပယ်ချလိုက်ကြပါတယ်။တင်းငွေတွေနေ့ကမဲယုံတွေပိတ်ပြီးပြီးချင်းထွက်လာတဲ့အစောပိုင်းရလဒ်တီအရာမက်ခရွန်ကမဲအရေးအတွက်65ရာခိုင်နှုန်းအနိုင်ရခဲ့ပြီးလက်ဖန်ကတော့34ရာခိုင်နှုန်းကျော်အနိုင်ရခဲ့တယ်လို့ဆိုပါတယ်။တမိုင်းအစဉ်အလာနဲ့တည်ရှိခဲ့တဲ့ကျွန်တို့နိုင်ငံအတွက်ဆာမျက်နှာသစ်ကိုဒီညမှာလှန်လိုက်နိုင်ပြီလို့အပြန်အလှန်အပြင်းထန်ထုံးနှဲမှုတွေနဲ့ပြည်ခဲ့တဲ့ခေတ်သစ်ပြင်သစ်သမိုင်းမှာအစဉ်အလာအရထိတ်ဆုံးမှရှိနေခဲ့တဲ့နိုင်ငံရေးပါတီကြီးနှစ်ခုစလုံးမပါဝင်တဲ့လက်ရှိဖြစ်ပေါ်နေတဲ့နိုင်ငံရေးဖြစ်စဉ်ကိုစတင်သူတွေရဲ့တွန်းပို့မှုတွေနဲ့ပြည်နေခဲ့တဲ့တင်းငွေတွေကရွက်ောက်ပွဲအပြီးမှာပြောကြားတဲ့အောင်ပွဲခါမင်းကွန်းအတွင်းမက်ခရွန်ကထည့်သွင်းပြောကြားခဲ့ပါတယ်။ဒါအပြင်မဲပေးကြသူတွေကိုကျေးဇူးတင်ကြောင်းလည်းမက်ခရွန်ကအခုလိုပြောကြားခဲ့ပါတယ
်။ Merci mes amis.Merci d'être là, de vous être battu avec courage et bienveillance pendant tant de mois. Parce que oui, ce soir...
Tamara Yukabwe Anaya, Emmanuel Macron, a pitouré go Jésus Tinjan, en bwe kamengon dren piocha gabi, yézan tatine, chinamugo, piata gajare etwe Jésus Tinjan,ဒီအောင်ပွဲဟာပြင်သစ်ရဲ့အောင်ပွဲဖြစ်ကြောင်းပြောကြားသွားခဲ့တာဖြစ်ပါတယ်။တင်းငွေတွေကကျင်းပခဲ့တဲ့ရွေးကောက်ပွဲအတွက်မဲဆွေစည်းရုံးမှုတွေဟာမကြာသေးခင်ကာလတွေအတွင်းညှင်းခုံပွဲရာအကောင်းဆုံးရွေးကောက်ပွဲဖြစ်ပြင်သစ်လူမျိုးတွေကမှတ်ယူထားကြတာဖြစ်ပါတယ်။